မင်္ဂလာညနေခင်းမှာသောတာရှင်များရှင် VW American တန်ရဲ2019ခုနှစ်အောက်တိုဘာလ9ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေ့နာဆီယာမသတင်းတွေကျွန်မတို့စီးရဲနိုင်ငံမှာရှိတဲ့ကတ်တပ်ဖွဲ့တွေကိုထိုးစစ်ဆင်ဖို့အသိရှိနေပြီဖြစ်တဲ့အကြောင်းတူကီစစ်တပ်ကပြောလိုက်ပါတယ်ဒီခိုင်ပြည်နယ်ကလည်းရန်ကုန်ကိုဖြီးသွားရင်ဖက်စီထောင်ချခံရတဲ့ရွှေရမုစင်30ကိုချက်ချင်းပြန်လုပေးဖို့နိုင်ငံကလူ့ခွင့်ရေးလိုရှာမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီလိုတိုက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းဤပြည်မှနာဆင်ရမယ့်သတင်းလွှာရီမှာတော့ဒီကနေ့မနေ့ပိုင်းရှမ်းပြည်မြောက်ပိုင်းသိမ်းမီမြို့ကိုတပ်မတော်ရင်နှန်းဖြတ်သွားတဲ့အချိန်မှာ TNL ခေါ်တအန်းပလောင်အဖွဲ့ကပြစ်ခတ်တိုက်ခိုက်ခဲ့တဲ့ပုံမှာ
မနေ့6နိုင်ခွဲကျွန်တော်အိမ်ငယ်ဟိုခက်ရက်ပေါ့နော်အိမ်ဒီ main line ပေါ်မှာတိုက်ပွဲရလက်နဲ့ကြည့်ရလက်နဲ့ငယ်ဝုန်းလို့
တိန်နီမျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဆိုင်ဦးခန်းပြောသွားတာပါတရင်ပြည်စုံကတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီတင်းလွန်နဲ့အတူမနေ့ကရခိုင်ပြည်နယ်ကြောက်တန်းရွာမှာတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းစီးရဲကနေအမေရိကန်တပ်တွေပြန်ရုပ်ဖို့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကြောင့်ကတ်တွေအပေါ်မှာကြီးမားတဲ့အကျိုးသက်ရောက်မှုရှိလာနိုင်တဲ့အကြောင်းဒီလိုစိတ်ဝင်စားစရာသတင်းလွှာရီကိုလည်းနောက်ပိုင်းမှနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြမွန်တို့ကပြောပြပေးပါရှင
်။စီးရဲနိုင်ငံမှာရှိတဲ့ကတ်တပ်ဖွဲ့တွေကိုထိုးစစ်ဆင်ဖို့အသက်ရှိနေဖြစ်တဲ့အကြောင်းတူကီစစ်တပ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကျန်ပတ်သမားတွေဖြစ်သမှတ်ပြီးတူရကီနိုင်ငံကထိုးစစ်ဆင်မှုအချိန်ယူပြင်ဆင်ထားတဲ့ကတ်တပ်ဖွဲ့တွေကိုတော့ IS ဆွေရောက်တွေကိုချိန်မုံရမှာအဓိကမဟာမိတ်ဖြစ်နေအနောက်နိုင်ငံတွေကလက်ခံထားကြတာပါကတ်တပ်ဖွဲ့တွေနဲ့ IS သွေးကြွတွေကိုပါချိန်မုံမဲ့ဆစ်စင်ရေးအတွက်အစင်းသင့်ရှင်တွေဖြစ်ကြောင်းကိုတော့တူရကီစစ်တပ်ကမနေနောက်မိုင်းကပဲတူတာကနေပြောဆိုလိုက်တာဖြစ်ပါတယ်စီးရဲနိုင်ငံကလက်နက်ကန်အဖွဲ့တစ်ခုဖြစ်တဲ့ Free Syrian Army နဲ့အတူတူရကီတပ်ဖွဲ့တွေကမကြခင်မှာလက်ဆက်ဖြစ်ချုပ်ပြီးစစ်စင်တော့မှာဖြစ်တဲ့အကြောင်းလဲတူရကီသမ္မတ Recep Tayyip Erdoğan ရဲ့ဆက်သွယ်ရေးဆိုင်ညွှန်ကြားရေးမှူး Foreign Affairs က Washington Post တွင်စာရေးသဘောထားအမြင်စောင်းမားမှာရေးသားဖော်ပြခဲ့တာပါတူရကီနိုင်ငံကတူရကီနိုင်ငံတည်ငြိမ်ရေးနဲ့ပြည်လဲထူထောင်ရေးကြိုးပမ်းမှုတွေကိုနိုင်ငံတကာကထောက်ခံကြဖို့နဲ့တူရကီနိုင်ငံသားတွေပေါ်ကလာချီရှာချာရှိချင်းချောင်းမှုတွေကိုဖယ်ရှားဖို့သာတူရကီနိုင်ငံဘက်ကရည်ရွယ်ထားတာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုကအာဖရိတ်ထောက်ခံနေတဲ့လက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ Syria Democratic တပ်ဖွဲ့ကတော့မဟာမိတ်တွေအားလုံးဝန်ဝင်ပြီး IS သွေးကြွတွေကိုချေမှုမှုနဲ့တခြားနိုင်ငံတွေအနေနဲ့ Syria နိုင်ငံမြောက်ပိုင်းမှာလူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေမကြုံရလျောက်ရှောင်ကျဉ်ကြဖို့လဲတိုက်တွန်းပြောဆိုထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့လွှတ်တော်မှာလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေဟာဖွဲ့စည်းပုံဥပဒေနဲ့မညီဘူးလို့ဆိုပြီးဒီလုပ်ငန်းစဉ်မှာပါဝင်မှာမဟုတ်ဘူးလို့အင်ဂျီရောကအောက်လွှတ်တော်ကိုအသိပေးလိုက်ပါတယ်။ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိသူတယောက်ဖြစ်တဲ့ဂျိုးဘိုင်ဒန်အပေါ်စုံစမ်းဖို့သမ္မတထရမ့်ကယူကရိန်းသမ္မတကိုတိုက်တွန်းခဲ့တဲ့ကိစ္စဟာဥပဒေချိုးဖောက်ရာရောက်မရောက်အောက်လွှတ်တော်ကော်မတီမှာစုံစမ်းနေတာကိုအင်ဂျီရောကအခုလိုတုံ့ပြန်လိုက်တာပါ။အင်ဂျီရောရှင်းနေပက်ကေပိုလိုနီကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီအပါအဝင်အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေစီကိုစာမျက်နှာရှင်းမျက်နှာပါတဲ့စာတစောင်းအင်ကာနေကပေးပို့ခဲ့တဲ့ထဲမှာဒီမိုကရက်တွေဟာအခြေခံမျှတမှုနဲ့ဖွဲ့စည်းပုံအတိုင်းဆောင်ရွက်ဖို့ပြတ်ကွက်တယ်လို့စွပ်စွဲထားပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌပလိုစီကတော့ထောက်ပြထားတဲ့အချက်ဟာလွဲမှားယွင်းနေတယ်လို့အင်ဂျီရောကိုတုံ့ပြန်ခဲ့ပြီးတော့တမရရဲ့အာဏာအလွဲသုံးစားလုပ်မှုကိုဖုံးကွယ်ဖို့ထပ်ပြီးစ조사မယ်ဆိုရင်ဒါဟာစုံစမ်းစစ်ဆေးမှုတွေကိုနှောက်ယှက်တဲ့လုပ်ရက်နောက်ထပ်တက်သည့်အဖြစ်မှတ်ယူမယ်လို့တည်ပြလိုက်ပါတယ်။တမရအပေါ်ဘလို့ပုံမှန်တွေနဲ့တရားစွဲမလဲဆိုတာကိုအောက်လွှတ်တော်မှာအများစုအတည်ပြုနိုင်ခဲ့မယ်ဆိုရင် Republican အမတ်အများစုထိန်းချုပ်တဲ့အထက်လွှတ်တော်မှာကြားနာစစ်ဆေးမှုစတင်မှာပါ။အဲဒီခါကျရင်တော့တမရရဲ့ဥပဒေအကျိုးဆောင်ဖွဲ့ကခုခံခြေပနိုင်မှာဖြစ်ပါတယ်။
ဒီနိုင်ငံရှင်ချန်းဒေသကလူနည်းစုဝီဂါမွတ်စလင်တွေပေါ်ဖိနှိပ်မှုတွေနဲ့ထိန်းသိမ်းမှုတွေအတွက်တာဝန်ရှိသူတွေအဖြစ်ယူဆထားတဲ့တရုတ်စိုးရအရာရှိတွေနဲ့ Communist Party တာဝန်ရှိသူတွေကိုအမေရိကန်ပြည်အစုကပြင်ဝင်ဗီဇာပိတ်ပင်တာပါဝင်ကန့်သတ်ချက်တွေချမှတ်လိုက်ပါရဲ့။စီးရဲနဲ့မှာပါဝင်သူတွေနဲ့လုပ်ငန်းတွေအနေနဲ့အမေရိကန်ကုမ္ပဏီတွေစီကအစင်းမြင့်နည်းပညာစိတ်ပိုင်းတွေဝယ်ယူလို့ရတယ်ဆိုရင်လည်းအမေရိကန်ဆိုရရဲ့ခွင့်ပြုချက်မရဘဲဝယ်ခွင့်မပေးဖို့လည်းကန့်သတ်လိုက်ကြပါဒီနိုင်ငံကတော့အမေရိကန်ရဲ့လုပ်ရပြည်ရင်းရေးကိုစွတ်ဖက်တာဆိုပြီးကန့်ကွက်ခဲ့ပါတယ်။အမေရိကန်အနေနဲ့မှားယွင်းတဲ့လုပ်ရကိုပြန်လည်ပြင်ဆင်ဖို့ဆုံးဖြတ်ချက်ကိုပြန်လည်ယူသိမ်းဖို့နဲ့ဒီနိုင်ငံရဲ့ပြည်ရင်းရေးကိုဝန်မစွတ်ဖို့လဲဒီနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကပေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ကြပါဒီနိုင်ငံအနေနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအကျိုးစီးပွားတွေကိုအကာအကွယ်ပေးနိုင်အောင် ခိုင်မာဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းလဲသတိပေးလိုက်ပါရယ်ဒီချိန်ထဲမှာပဲအမေရိကန်ပြည်သူစုကတော့အခုလိုကန့်သက်ချက်တွေချမှတ်ခဲ့တာမချခင်ချင်းပါဝင်ရှိနေတဲ့လက်နက်ငယ်ချောင်းကုန်သွယ်ရေးဆွေးနွေးပွဲတွေနဲ့ဆက်နွယ်မှုရှိတဲ့အကြောင်းပြောဆိုထားတာပါဒါပေမဲ့လည်းအမေရိကန်နဲ့ကုန်သွယ်ရေးစုပွဲဖြစ်နေတဲ့တရုတ်နိုင်ငံဘက်ကတော့အမေရိကန်ရဲ့ပြောဆိုချက်ပေါ်မှာတန်
American Pinyashin, John B. Goodenough, Britain Pinyashin, M. Stanley Whittingham, Japan Pinyashin, Akira Yoshinorogo, Subebo Dwe, Taipan Sanya, Royal Swedish Academy, Sompia Kerelo, Digni, Jinya Laidawa. At that ကိုးဆက်ခုနှစ်ရှိပြီဖြစ်တဲ့ဂျွန်ဂိုဒနာဖာနိုဘယ်ဆုရသူတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ်။ပေါ်ပေါ်ပါပါနဲ့ပြန်လည်အားဖြည့်နိုင်တဲ့လီသီယမ်အိုင်ယန်ဘက်ထရီတွေကိုလက်ကင်ဖုန်းတွေလက်ပ်တော့ကွန်ပျူတာတွေကနေလျှက်စစ်တဲ့အားနဲ့မောင်းနဲ့မော်တော်ကားတွေမှာအထိအသုံးပြုနေတာဖြစ်ပါတယ်။နေစွမ်းအင်းလေစွမ်းအင်းတွေကနေကြတဲ့တအားတွေကိုလည်းလီသီယမ်အိုင်ယန်ဘက်ထရီတွေ ဒီတိထွေမှုဟာလူသားတို့အတွက်အကျိုးမြတ်အကြီးမားဆုံးတိထွေမှုဖြစ်တယ်လို့ဆွေးရချရေးဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါရုဗေဒဆိုင်ရာနိုဘယ်ဆုအတွက်စုကြီးဒေါ်လာ9သိန်းခွဲကျော်ကိုဆုရသူ300ခွဲဝေယူကြရမှာဖြစ်ပါတယ်။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00ကနေ89.63မီတာ19.69ချောင်းရှိတုံညာ19.19.55မီတာနဲ့25.19.65ကိုချောင်းကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပထမနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ ရခိုင်ပြည်နယ်ကနေရန်ကုန်ကိုခီးသွားရင်ဖမ်းဆီးထောင်ချခံရတဲ့ရုံးညမွတ်စလင်30ကိုချက်ချင်းပြန်လွှတ်ပေးဖို့နိုင်ငံတကာလူ့ခွင့်ရေးလှှမ်းမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတောင်းဆိုလိုက်ပါတယ်။ရုံးညတွေပေါ်ခွဲခြားဆက်ဆံပြီးလက်လက်စွာတွားလာခဲ့တဲ့ကိုကန့်သတ်ထားတာတွေကိုအစိုးရကဖယ်ရှားဖို့လဲကြေညာချက်မှာပြောဆိုခဲ့တာပါ။ရုံးညာ30ကိုတော့ ရှိရာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီထက်ကအမျိုးသားချောက်ဦးအမျိုးသမီး59ဦးစုစုပေါင်း22ဦးကိုတော့1026ပြည်ပြည်ခဲ့ပြီးအရွယ်မရောက်သေးသူအမျိုးသားသုံးဦးအမျိုးသမီး9ဦးစုစုပေါင်း8ဦးကိုတော့လူငယ်ပြည်ပြည်ကြောင်းမှာနှစ်နှစ်ထိန်းသိမ်းထားဖို့တရားရုံးကအမိန့်ချခဲ့ပါတယ်။ဖန်စီခံရသူတွေထဲမှာပါဝင်ခဲ့တဲ့9နှစ်အရွယ်ကလေးတစ်ယောက်နဲ့ပတ်သက်လို့ဆုံးဖြတ်ချက်မချရသေးတဲ့အကြ ကြတွေကိုကိုယ်ရင်ထဲမှာပဲနေနေခရီးပဲတော်တော်အရေးယူအဖြစ်ပေးဖို့ရည်ရွယ်ထားပုံရတဲ့အကြောင်းထုတ်ပြန်ချက်ထဲမှာဝေဖန်ပြောဆိုကြပါဖန်စီခံရသူအမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်းလူ30ဟာနှစ်ပေါင်းများစွာဖိနှိပ်မှုရောက်ကလွတ်မြောက်ဖို့ကြိုးစားခဲ့ကြသူတွေသာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်မြန်မာစီရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်အတိအမှတ်ပြုလက်ခံမထားပါဘူး
။ဟောင်ကောင်ဒီမိုကရေစီလှုပ်ရှားမှုမှာလူသိများတဲ့တက်ကြွလှုပ်ရှားသူအက်ဒဝတ်လျောင်းရဲ့အမှုအယူခံကြားနာတဲ့ဟောင်ကောင်ဗဟိုတရားရုံးရှိမှာမျက်နှာဖုံးတွေကိုဖုံးကွယ်ဆန္ဒမျက်နှာတွေကိုဖုံးကွယ်ဆန္ဒပြသူယာနဲ့ချီစုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်။မွန်ဂေါကအရာမှာ2016ခုနှစ်တုန်းကဆန္ဒပြပွဲတစ်ခုအတွင်းမှာရဲနဲ့ထိတ်တန့်ရင်ဆိုင်မှုမှာပါဝင်ခဲ့မှုနဲ့သူ့ကို2018ခုနှစ်ကထောင်ဒဏ်6နှစ်ချထားတာပါ2014ခုနှစ်တုန်းကဟောင်ကောင်မှာကျင်းပတဲ့ရွေးကောက်ပွဲတွေအပေါ်ကန့်သက်ဖို့တရုတ်အစိုးရရဲ့ဆုံးဖြတ်ချက်ကိုအကြမ်းမဖက်ကန့်ကွက်ဆန္ဒပြမှုတွေအတွင်းမှာလူသိများခဲ့တဲ့သူတွေထဲမှာတက်ကြွလှုပ်ရှားသူအက်ဒဝတ်လျောင်းတယောက်လည်းပါပါတယ်။ British အုပ်ချုပ်မှုကနေတရုတ်ပြည်မှာကြီးအစိုးရရဲ့အုပ်ချုပ်မှုအောက်ကို1969ခုနှစ်မှာလွှဲပြောင်းပေးခဲ့တဲ့ဟောင်ကောင်ကိုတီးခြားလွတ်လပ်တဲ့နိုင်ငံဖြစ်အောင်လဲအက်ဒဝတ်လျောင်းကစီရင်လှုပ်ရှားခဲ့ပါတယ်။ဒီကနေ့သူ့ကိုရုံးထုတ်တာတရားရုံးအပြင်မှာလာဆောင်နေကြတဲ့သူ့အပေါ်ထောက်ခံဆန္ဒပြသူတွေကဒီကနေ့ခေလူငယ်တွေအတွက်တော်လန်ချိန်တန်ပြီဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ကြွေးကြော်ခဲ့ကြပါတယ်။ဟောင်ကောင်မှာဒီမိုကရေစီတောင်းဆိုမှုကိုအစောပိုင်းတည်းကစခဲ့တဲ့အက်ဒဝတ်လျောင်းရဲ့လှုပ်ရှားမှုဟာဒီကနေ့လူငယ်တွေအတွက်အတူယူစရာဖြစ်တဲ့အတွက်သူ့ကိုလာရောက်အားပေးတာလို့ဆန္ဒပြသူတချို့ကပြောကြပါတယ်။
ဒီသုံးနာရှိချင်းပြန်လာမဲ့တောက်ချာနေမှာအိန္ဒိယနိုင်ငံကိုထွက်ရောက်ပြီး ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။အိန္ဒိယနဲ့နယ်မြေညှင်းပွားမှုဖြစ်ပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးနယူးယောက်ကုလသမဂ္ဂရုံးချုပ်မှကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့နှစ်ပတ်လည်ထွေထွေညီလာခံအတွင်းပါကစ္စတန်နိုင်ငံဘက်ကတင်ပြခဲ့တာကိုတရုတ်နိုင်ငံကထောက်ခံပြောဆိုခဲ့ပြီးနောက်သတင်းပတ်အနေနဲ့အတွင်းမှာပဲအိန္ဒိယနိုင်ငံကိုသွားရောက်မှာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံကတော့ကက်ရှမီးယားဒေသရဲ့တစိတ်တပိုင်းကိုပိုင်ဥချုပ်ခွင့်ကိုဩဂုတ်လထဲမှာပဲရုပ်သိမ်းလိုက်ပြီးဆန္ဒပြပွဲတွေကိုဟန်တာဖို့ထောင်နဲ့ချီရဲ့လူညွန်ရေးတပ်ဖွဲ့ဝင်တွေကိုလည်းချထားခဲ့တယ်လို့အင်တာနက်ဆက်သွယ်မှုတွေကိုလည်းဖျက်တောက်ခဲ့တာပါ။နိုင်ငံကောင်းဆောင်တွေနဲ့လူငယ်တွေအပါအဝင်ထောင်နဲ့ချီရဲ့လူတွေကိုလည်းထိန်းသိမ်းခဲ့ပါတယ်။ဒီနိုင်ငံကလည်းတစိတ်တပိုင်းထိန်းချုပ်ထားပြီးအိန္ဒိယနိုင်ငံနဲ့လည်းပြည်ပကတိကျင်းဝါလင်ရှိတဲ့ကက်ရှမီးယားဒေသမှာတပတ်သက်အပြုမှုတွေကိုမလုပ်သင့်တဲ့အကြောင်းတရုတ်နိုင်ငံကကုလသမဂ္ဂထွေထွေညီလာခံအတွင်းမှာပြောဆိုခဲ့တာပါ။အိန္ဒိယပြည်ပရေးရဌာနကတော့အလဲပတ်လာမဲ့တရုတ်သမ္မတဟာအိန္ဒိယနိုင်ငံတောင်ပိုင်းကန်ရိုးမြို့ဖြစ်တဲ့ချန်တိုင်းမှာဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံပြီးနှစ်နိုင်ငံဖွံ့ဖြိုးရေးအတွက်အပြန်အလှန်အမြင့်ကြီးဖလှယ်ကြမှာဖြစ်တဲ့အကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ခေါင်းဆောင်နှစ်ယောက်ဟာအနီးအနားမှာရှိတဲ့မမန်ဂါပူရမြို့ကိုလည်းတွားရောက်ကြမှာပါ။တရုတ်သမ္မတရှီချင်းဖြစ်တဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ဟာပြီးခဲ့တဲ့နှစ် 2018 ဖေဖော်ဝါရီလတဲ့တရုတ်နိုင်ငံဝူဟန်မြို့မှာနောက်ဆုံးအကြိမ်ထိပ်သီးတွေ့ဆုံခဲ့ပူကြပါတယ်။
ဖိလစ်ပိုင်နိုင်ငံမင်ဒါနာအိုကျွန်းပေါ်မှာ2019ခုနှစ်ထဲကထုတ်ပြန်ထားတဲ့ဆဲအုပ်ချုပ်ရေးကို2020အထိတက်တန်းတိုးဖို့တာဝန်ရှိသူတွေစဉ်းစားနေကြပါတယ်။မာရာဝီမြို့လေကိုတိမ့်ပိုက်ခဲ့တဲ့မွတ်စလင်သဘုံတွေအပေါ်အစိုးရတပ်တွေတိုက်ခိုက်ခဲ့စဉ်2019ဆန်ပိုင်းကလေးကဆဲအုပ်ချုပ်ရေးထုတ်ပြန်ထားတာပါ။မင်ဒါနာအိုကျွန်းရဲ့နဲ့ကျွန်းနဲ့ဆက်နေတဲ့ပင်လယ်ကအနီးအရှိနေသေးတယ်လို့သမရရော်ဒရီဂိုဒူတာတေးကပြောပြီးတော့တကယ်လို့ဒေသခံတွေကလိုလားမယ်ဆိုရင်2020အထိတက်တန်းတိုးဖို့စဉ်းစားမယ်လို့ပြောခဲ့တဲ့အကြောင်းဖိလစ်ပိုင်ကဖီလ်ဆာသတင်းဝက်ဘ်ဆိုက်မှာဖော်ပြခဲ့ပါတယ်။ဒါပေမဲ့ဒေသခံတချို့ကကန့်ကွက်နေပါတယ်ဆဲအုပ်ချုပ်ရေးကြောင့်မင်ဒါနာအိုကျွန်းလုံးကျုံနာမှတ်ပေမဲ့စီးပွားရေးလုပ်ငန်းတွေထိခိုက်တယ်လို့သူတို့ကပြောပါတယ်2019အောက်တိုဘာမှာမွတ်စလင်သဘုံဘုံတွေကိုအနိုင်တိုက်ပြီးတော့မာရာဝီမြို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့စစ်တပ်ကကြေညာခဲ့ပါတယ်မာရာဝီနဲ့ပတ်ဝန်းကျင်ဒေသကိုကိုယ်ပိုင်အုပ်ချုပ်ရေးဒေသအဖြစ်2019နှစ်စံပိုင်းမှာတတ်မှတ်ပေးခဲ့ပါတယ်ဒါပေမဲ့အစိုးရနဲ့ငြိမ်းချမ်းရေးသဘောတူခဲ့တဲ့သဘုံအဖွဲ့ကနေခွဲထွက်ထားတဲ့ဘန်ဆာမိုရိုအစ္စလာမစ်ဖရီးဒမ်ဖိုက်တာစ်သဘုံအဖွဲ့ကတော့ခြုံခိုတိုက်ခိုက်မှုတွေကိုလုပ်နေစေဖြစ်ပေါ်တယ်ကျွန်းပေါ်ကစီးပွားရေးအချက်အကျကြားတဲ့တဘာဝမြို့ရဲ့မြို့တော်ဝင်နဲ့မြို့တော်ကောင်စီဝင်မြို့ကောင်စီတို့ကဆေးဥချုပ်ရေးထုတ်ပြန်ထားတဲ့အတွက်စီးပွားရေးလုပ်ငန်းတွေကိုအကုန်ကျပုံများပြီးတော့ထိခိုက်တာကြောင့်ဆေးဥချုပ်ရေးတက်တန်းတိုးမှကိုကန့်ကွက်ကြောင်းပြောကြားခဲ့ကြပါတယ်ရှင
်ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆင်မြတ်မွန်းတို့ပြောပြပေးခဲ့တာပါကျမတို့အခုလွှင့်နေတဲ့ရေဒီယိုဒိုင်းထုတ်လွှင့်အစီအစဉ်ကို VOE ရဲ့အင်တာနက်ဝက်ဘ်ဆိုက်လိပ်စာ burmese.voanews.com ကနေလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်။ဒီကနေ့မနေ့ပိုင်းရှမ်းပြည်နယ်မြောက်ပိုင်းသိမ်းမီမြို့ကိုတပ်မတော်ရင်တန်းဖျက်ဆီးထားတဲ့အချိန်မှာ TNL ခေါ်တအန်းပလောင်အဖွဲ့ကပြစ်ခတ်တိုက်ခိုက်တာကြောင့်တပ်မတော်သား3ဦးကြာဆုံးပြီးအရသား9ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။သိမ်းမီမျိုးတိုက်ပွဲကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းမှာအသွားလာတွေရာကြီးရပ်တန့်ခဲ့တယ်လို့သိမ်းမီမျိုးမှာဒီကနေ့ဈေးတွေကျောင်းတွေပိတ်ထားရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဒီတိုက်ခိုက်မှုဟာသိမ်းမီမျိုးလေကောင်မှာဒီကနေ့မနေ့အစောပိုင်းကဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုသိမ်းမီမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်ဦးခန်းကအခုလိုပြောပါတယ်
။မနေ့6နိုင်ခွဲကျွန်တော်အိမ်ငယ်ကိုကြက်ရဲပေါ့နော်အဲဒီ main line ပေါ်မှာတိုက်ပွဲကလည်းနဲ့ကြီးရောလည်းနဲ့ငယ်ဝုန်းတော့တောက်လျှောက်ပစ်လာနည်းနည်း6နိုင်ခွဲလောက်စပြီးတော့လမ်းတစ်လျှောက်လုံးပစ်တယ်ပစ်ပြီးတော့မှတစ်ခါခဏလေးနေတော့တစ်ခါပြန်ရက်သွားတယ်တစ်ခါပြန်ပစ်တယ်နောက်မှကျွန်တော်တို့လည်းဟိုတက်ဆိုင်ရာဌာနဆိုင်ရာကိုဆုံးဆက်ပေးလိုက်တော့ခဏလေးထွက်လာရအောင်ဆိုပြီးတော့ထွက်လာလို့ရတော့7နိုင်ဝင်းကျင်လောက်ပေါ့ကျွန်တော်ထွက်လာတယ်ရင်တန်းပေါ့အဲရင်တန်းကိုပစ်တာမြို့ထဲမှာကျွန်တော် main line ပေါ့နော်ပြည်တော်စုလမ်းမကြီးပေါ်မှာပဲမြို့လေကောင်ပဲ
တစ်ခါတက်ခတ်မှုအတွင်းတစ်ခါတည်ဆုံတာကိုလည်းအခုလိုဆက်ပြောပါတယ
်မနေ့ကတော့ကျွန်တော်အလောင်းတော့ကြည့်လိုက်တဲ့ခါကျတော့2ယောက်တွေ့တယ်နောက်နှာရီကနောက်ပြတ်ထတ်တိုးလာတယ်တဲ့3ယောက်တက်ကန်ကြီးကျသွားတာပေါ့အဲနောက်တန်ရတာတော့3ယောက်တွေ့တယ်တက်ကန်အဲလူထုတွေကြားထဲပြစ်လိုက်တဲ့ဥစ္စာကတော့ဒီအိမ်ပေါ်ခေါင်းမိုးပေါ်ပြုတ်ချပြီးတော့မှအဲ့မှာတန်ရရတော့တာကလူထုကတော့ခု2ယောက်ရှိတယ်ဆေးုံရောက်သွားပြီအခုလာရှိုးဆေးုံ2ယောက်လွှဲရမယ်ဆိုရင်ဆရာတော့မရှိပါဘူ
းမနေ့ပိုင်းတိုက်ပွဲဖြစ်ပွားပြီးတဲ့နောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးကိုခိတ္တပိတ်ထားခဲ့ပြီးနောက်ပိုင်းမှာပြန်ဖွင့်ပေးခဲ့တယ်လို့လဲဆိုင်ဦးခန်းကပြောပါတယ်
မူဆယ်လမ်းရှုလမ်းမကြီးခုလွတ်လိုက်ပါပြီ။ဟုတ်မနေ့ကခဏပိတ်လိုက်တယ်။ဆယ်နိုင်ခွဲ17နိုင်ဝင်းကျင်လမ်းဆက်လွတ်လိုက်ပါပြီ။အဲလောလောဆယ်တော့ကျွန်တော်တို့မြို့ထဲမှာရှိနေကျောင်းကတော့ပိတ်ထားတယ်။ဒီလိုပညာရေးဌာနအနေနဲ့တော့ခဏတော့ပိတ်ထားပါဆိုတော့ဒီနေ့တော့ပိတ်ထားတယ်။ဈေးတွေပါလည်းပိတ်ထားတယ်။အဲအတော်လာလဲကျဲသွားတယ်။
တိုက်ပွဲတွင်ပြစ်ခတ်တဲ့တနေ့ကြီးကြီးထိတာကြောင့်နေအိမ်လေးလုံးတည်းမနေထိခိုက်ခဲ့တယ်လို့ကား3လေးစီးလဲထိမှန်ကြောင်းနဲ့နေကင်းပိုင်းမှာတော့တမရော်ကလက်နေကြီးကြီးတွေကိုလိုက်လံရှင်းလင်းနေကြောင်းပြောပါတယ်။ဒီသတင်းနဲ့ပတ်သက်လို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။တမရော်ကလုံလုံကြီးနဲ့အုပ်ချုပ်ရေးအုပ်ချုပ်မှုကိုဆောင်ရွက်နေတဲ့ကားလေးချင်းပါရစီဆောင်ကိုသိရင်လို့တဲ့ရို့ပါပဲ။ကျိုးတွင်းမှာပဲကျွန်တော်ပြန်တဲ့ဒီအကျန်းတဲ့တောင်းရစကားတဲ့နောက်ကစစ်ခတ်တိုက်ခိုက်မှုဖြစ်သွားတယ်။အမကြီးကတော့အဲ့နဲ့ဖြစ်တယ်လို့သိရတယ်။ဒီကနေ့ဒီပြဿနာနဲ့ဖြစ်ခဲ့တော့ကစစ်တိုက်ပွဲဖြစ်သွားပြီးတော့အဲ့မှာတော့ကျွန်တော်စစ်စီအဖို့စစ်ခတ်တာရရရှိပြီးစစ်ခတ်တာရရှိပြီးကျွန်တော်စောင့်လုပ်နေကြတယ်
။ TNLA ဘက်ကဆက်သွယ်ရမှာတော့ဆက်သွယ်လို့မရပါဘူး။TNLA ကတန်ပလောင်ဖွဲ့ရဲ့အင်တာနက်ဆာမျက်နှာမှာတော့တိန်ဒီမြို့မှာသူတို့တပ်ဖွဲ့နဲ့ခလာရ69နဲ့240ပူပေါင်းတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားကြောင်းတမ်ရော်ကစစ်ကား9စီးနဲ့ထိုးစစ်ဆင်လာတာကြောင့်တိုက်ခိုက်တာဖြစ်ကြောင်းဖော်ပြပါတယ်။ TNLA, MNDAA, ကိုကန်းနဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေက bilateral အပြည့်အစုံချုပ်ချုပ်ဆိုနိုင်ဖို့ဒီနှစ်ကုန်အထိတစ်ဖက်သက်အပြည့်ခတ်ရစဲအကြောင်းကိုစက်တင်ဘာလ20ရက်နေ့ကထုတ်ပြန်ထားချိန်မှာအခုလိုတိုက်ပွဲဖြစ်ပွားတာပါ။အစိုးရညီကြိုင်းကိုယ်စားလှယ်အဖွဲ့နဲ့ KIO ကချင်းအပါအဝင်မြောက်ပိုင်းအဖွဲ့တွေဟာအခုလအတွင်းမှာထပ်မံဆွေးနွေးဖို့အတွက်နှစ်ဖက်သဘောတူညီထားကြပါတယ်။
ကိုမိုးစောသတင်းပေးပို့ထားတာပါ။အခုတက်စက်ထဲမှာပဲရခိုင်ပြည်နယ်ကြောက်တန်းရွာမှာလည်းမနေ့ကတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးကြပါရစေ။စီရီတိမနီစဲဖြစ်တဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့အကြားမှာမနေ့ကဖြစ်ပွားတဲ့ရတိတောင်မြို့နယ်ကြောက်တန်းကြီးရွာတိုက်ပွဲမှာရွာသား2ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရစေ။ကြောက်တန်းကြီးရွာအတွင်းမှာမြန်မာစစ်တပ်မရှိဘဲနဲ့အေအေဘက်ကနေပစ်ခတ်တာလို့တပ်မတော်ဘက်ကပြောဆိုနေတယ်လို့အေအေတာဝန်ရှိသူတွေနဲ့ဒေသခံတွေကတော့နှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါရစေ။မနေ့ကတည်းရဲ့အထဲမှာပဲရခိုင်ပြည်နယ်ရတိတောင်ကြောက်တော်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်တွေမှာတိုက်ပွဲဖြစ်ခဲ့တယ်လို့လည်းအေအေတာဝန်ရှိသူတွေကဆိုပါရစေ။ဒီလိုအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်။
မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကရခိုင်ပြည်နယ်ရတိတ်တောင်ကြောက်တော်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွေဘက်မှာမနေ့ကတိုက်ပွဲပြင်းထန်ဖြစ်ပွားနေတာပါရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်ကြောက်တန်းကျေးရွာတွင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကမနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်တိတ်တောင်မြို့နယ်ကြောက်တန်းရွာဒီအနီးပတ်ဝန်းကျင်တစ်ဝိုက်မှာတော့အဲ့မှာဒီမနေ့9:40ကစပြီးတော့ဒီအဲ့မှာ6:00ကျော်လောက်ကြာအဲ့မှာဒီတိုက်ပွဲဖြစ်ခဲ့တာရှိတယ်တိုက်ပွဲကတော့တော်တော်လေးအပြင်းထန်ဖြစ်တာပြ။အဲမှာထိခိုက်ကြဆုံးမှုအသေးစိတ်ကတော့ဟိုမသိရသေးဘူး
။အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွေရဘုံမူကြီးဝင်းစော်ဦးကတော့ကြောက်တန်းကြီးရွာတိုက်ပွဲမှာအေဘက်ကတစ်ဖက်သက်ပြစ်ခတ်တာလို့ပြောပါတယ်
။အဲကြောက်တန်းမှာကျွန်တော်တို့တက်နေတယ်မရှိဘူး။ကျွန်တော်မြေပြင်တရင်ကြားတာကတော့အေယာကြောက်တန်းရွာဘက်ကိုဝင်ပြီးတော့မှကျွန်တော်ကောင်းနေတော့တက်ဖို့တရင်ပေးကြီးတရင်ပေးလို့ရှိရင်တော့ဟုတ်လားစင်ကုန်တိုင်းရွာလို့ဖြစ်ရမယ်။ဘာများဆိုချိန်ကောင်းပြီးတော့မှပြစ်ခတ်သွားတယ်လို့သိရတယ်။အဲ့လိုပြစ်ခတ်သွားတဲ့အတွက်ကြောင့်ရွာသားကအပွားကြီးပြောင်းလာပါလားမသိဘူး။နှစ်ယောက်တော့သေးတယ်။နောက်ပြေးသွားတယ်လို့ကျွန်တော်သိရတယ်
ဒီထိတောင်မြို့နယ်ကြောက်တန်းကျေးရွာစိုက်ပွဲဖြစ်ပွားမှုမှာဒေသခံရွာသားတွေကလည်းထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ကြောက်တန်းရွာသားတို့ကပြောပါတယ
်ဒီကွာကနှစ်ဖက်ပြည့်မှုဖြစ်ပြီးတော့မြမသမတော်ကကကြောက်တန်းရွာကိုပုတ်လာတယ်ကြောက်တန်းရွာကိုကာပါယူပြီးတော့သူတို့ဂျော်ထဲကနေပြီးတော့လက်နက်ကြီးနဲ့ပစ်တယ်အဲ့လိုမျိုးတကြလုံးပစ်နေတာ
ဒီကနေ့မနေ့စိုက်ပွဲမှာကျမရေချွတ်ရွေးနေတဲ့မောင်အောင်နိုင်ဆိုတဲ့အသက်16နှစ်အရွယ်လူငယ်သူကြီးတင့်ဒေဆုံးခဲ့တယ်လို့မနေ့ကစိုက်ပွဲမှာအဖွားဦးသူထိမ့်လန့်ပြီးဒေဆုံးတဲ့အထိဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပွားတဲ့ကြောက်တန်းရေဘုတ်သီးဆွဲအောင်သာစီလိုင်ခွင်စတဲ့ရွာသားတွေကလည်းဘေးလွရာကိုတင်းချောင်နေရပါတယ်။မနေ့ကတရက်သဲမှာကြောက်တော်နဲ့ချင်းမြင့်နဲ့ပလဝါမြို့နယ်တွေဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေပြောခွေရခိုင်တုခကပြောပါတယ်
။ကြောက်တော်မြို့နယ်ဒီဂျင်းခါသေးရွာနဲ့ဒီကြောက်ထီကျင်ရွာကမှလည်းပဲအဲ့မှာတိုက်ပွဲဖြစ်ခဲ့တာရှိတယ်။မနေ့ကဒီအော်တိုဘာလ7ရက်နေ့မှာပလဝါမြို့နယ်ဒီနေဆက်မှတ်တိုင်87ပေါ့နော်အဲ့ဒီရတောင်ဖက်1ကီလိုမီတာခွဲလောက်အကွာမှာရှိတဲ့ဒီ point 625တောင်ကုန်းပေါ့နော်အဲ့ဒီမှာဒီတိုက်ပွဲဖြစ်ခဲ့တာရှိတယ
်အနောက်ပိုင်းတဲ့စစ်တပ်နာချုပ်ပြောခွေရဘုံမူကြီးဝင်းစော်ဦးကတော့အဲ့ဒီဘက်မှာတိုက်ပွဲဖြစ်ပွားတာမှရှိကြောင်းပြောပါတယ် ဒီထိပ်တော်မျိုးနဲ့ထဲကစင်ခုံးတိုင်မူစလင်ရွာထဲကိုအောက်တိုဘာလ6ရက်နေ့ကဒီခိုင်စကားပြောလက်နက်ကင်ဖွဲ့ခုနှစ်ဦးကနေဝင်ရောက်လာပြီးရွှေငွေတဲ့ပါဝင်အိမ်တွေကိုဖျက်ဆီးမှုလှုပ်ဆောင်ခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေရဲစံတွေဝက်ဆိုင်မှာသတင်းထုတ်ပြန်ထားပါတယ်။အနောက်ပိုင်းသားစစ်တပ်ကရုပ်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးကတော့ဒီဖြစ်စဉ်မှာအေအေဖ
when we are, now she and I die, being Hala Pekanga, she say love. อ๋อไอ้ที่คนนั้นก็ลาอยู่อ่ะก็ไอ้น้องซูบ่เนาะไอ้ดูเราสิอันนี้พี่ออกมาพี่เห็นฮะล่ะนวลน่ะก็ไม่ได้พี่ออกนี่อยู่ตัวเลยคนนี้นี่มาไอ้ที่คนนั้นอยู่อ่ะก็ดูเรียนนี่พี่ออกมาเจ้าหนูเนี่ยจะเอาเช็คลาตายเนี่ยตามมุขคนเอาละลาตายอ่ะของลาส่งพี่ออกมาคนนี้เนี่ยยังมาเว้ยเนาะที่คนนั้นอยู่เนี่ยก็ลาอยู่เนี่ยยังไงมาจะมาเรื่องต้องสุดเลยอยู่ที่ไอ้ยี่ต้องเขาเราสิไอ้ยี่ว่าเปลี่ยนมาพี่ออกมาเน
ကျွန်တော်တို့ဒီရခိုင်တပ်တော်ဟိုတပ်ဖွဲ့တွေကဒီမွတ်စလင်ရွာတွေနဲ့ကျွန်တော်တို့နီးကကလှုပ်ရှားလာတဲ့ဥစ္စာကကျွန်တော်တို့နှိမ့်နေရှိပြီးတော့ရှိနေဘာပြဿနာမှမရှိဘူးခုကဒီဗမာစစ်တပ်ဘက်ကနေပြီးတော့ဒီအောက်လာနီးတွေတုံးပြီးတော့မှ
ဒီမွတ်စလင်တွေနဲ့ရခိုင်တွေကြားမှာလူမျိုးတွေပြိပကတွေဖြစ်လာအောင်သူတို့ဒါဟိုဖန်တီးရှင်နဲ့တကြမို့လို့ဒီဟာကိုဟိုသူတို့လှုပ်ဆောင်နေလို့ကျွန်တော်တို့ကတော့အဲ့လိုပဲသုံးသပ်ရကြ။စင်ခုံးတိုင်းကြေးရွာအုပ်စုအုပ်ချုပ်ရေးဖွဲ့ဝင်စည်ရေးဥပစောကတော့ဒီပြည်စံနဲ့ပတ်သက်ပြီးတော့စင်ခုံးတိုင်းမွတ်စလင်ရွာအုပ်ချုပ်ရေးမှုကိုဆက်သွယ်ချက်ရသူတို့ရွာသားချင်းချင်းပြဿနာဖြစ
သလိုတိုက်ပွဲဖြစ်စဉ်တွင်အရသာတွေထိခိုက်ဒေဆိုးမှုတွေကလည်းတိုးပွားလာနေပါတယ်ခင်ဗျာ
။နိုင်ကိုရင်တင်ပေးပို့ထားပါရှင်။မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်တွင်းမြစ်စီမှရုံမြင့်တန်ကြားလိုက်မှကြည့်ရှုနိုင်ပါ යි နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါတနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြောတောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်တွင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညနေပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးချင်ပါတယ်။ကတ်လက်နဲ့ဂိုင်တွေထိန်းချုပ်ထားတဲ့ Syria နိုင်ငံမြောက်ပိုင်းကိုတူရကီအစိုးရတပ်ဖွဲ့တွေဝင်ပြီးတော့တိုက်ခိုက်တော့မယ့်အချိန်မှာပဲ။ကတ်တွေကိုအမေရိကန်နိုင်ငံကဥပိ္ပခါပြုလိုက်တယ်ဆိုတဲ့ပြောဆိုချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကညှင်းဆိုလိုက်ပါတယ်။တူရကီဘက်ကမလိုလားအပ်တဲ့ဘလို့တိုက်ခိုက်မှုမျိုးကိုမစိုးသူ့နိုင်ငံရဲ့စီးပွားရေးတွေထိခိုက်လိမ့်မယ်လို့သမ္မတထရမ့်ကတွစ်တာမှာအင်္ဂါနေ့ကရေးသားခဲ့ပါတယ်။ဒေတာရင်းကနေအမေရိကန်တပ်တွေကိုယူသိမ်းဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာကတ်တွေအပေါ်မှာကြီးမားတဲ့အန္တရာယ်တွေဖြစ်စေလိမ့်မယ်လို့ IS Islamic အကြမ်းဖက်သမားတွေကိုရှီတန်းကတိုက်ခိုက်နေတဲ့ Syria ကခါတိုက်ခိုက်ရေးသမားတွေကပြောပါတယ်။ဒီကြောင့်ဇလာတီစာဟုတ်သတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပေးပါရှင်။
ဆီးရီးယားနိုင်ငံထဲက IS အစွန်ရောက်တဲ့ကိုအောင်မြင်မြင်တိုက်ထုတ်ခဲ့တဲ့နေရာမှာထိခိုက်ဒဏ်ရာရခဲ့ကြတဲ့ Kurds တိုက်ခိုက်ရေးသမားတွေဟာတူရကီနိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့ဆီးရီးယားမြောက်ပိုင်းကကွမ်မီရှယ်လီမြို့မှာအင်္ဂါနေ့ကလမ်းလျှောက်ချစ်တက်ခဲ့ကြပါလိမ့်။အမေရိကန်တို့ကြောထောင်နောက်ခံပေးထားတဲ့ Kurds တိုက်ခိုက်ရေးသမားတွေဟာဆီးရီးယားဒီမိုကရက်တစ်တပ်ဦး SDF အဖွဲ့ဝင်တွေဖြစ်တယ်လို့တူရကီနိုင်ငံကကြောထောင်နောက်ခံပေးထားတဲ့ဒေတာရင်းကလက်နက်ကင်တွေကိုတိုက်ခိုက်နေကြတာလည်းဖြစ်ပါလိမ့်။လွတ်လပ်တဲ့ကတ်နေမြစ်တခုထူထောင်မှုရီမန်းနေကြတဲ့ဆီးရီးယားကတ်လူမျိုးစုတွေဟာတူရကီကကတ်လူနည်းစုတွေနဲ့ပူးပေါင်းချင်နေတယ်လို့တူရကီအစိုးရကဆွဆွဲပြောဆိုပါတယ်။နေဆက်ဒေသကနေကတ်တွေကိုမောင်းထုတ်ပစ်မယ်လို့တူရကီကပြောဆိုထားတဲ့အတွက်ဒေသခံကတ်လူမျိုးစုတွေနှုံနှုံကြကြရှိနေကြပါတယ်။ဒဏ်ရာရထားတဲ့ကတ်တိုက်ခိုက်ရေးသမားတူကသူတို့ရဲ့ရည်တည်ချက်ကိုအခုလိုရှင်းပြပါတယ
်
ကိုယ်ကတူရကီဖက်ဆစ်ဆွေးရချင်းချောင်းမှုနဲ့ကျွန်တော်ရင်ဆိုင်နေရပါတယ်။တူရကီဆွေးရကလေးတွေအမျိုးသမီးတွေတက်ကြီးရွယ်တွေဆိုပြီးခွဲကြတာမဟုတ်ပါဘူး။ကျွန်တော်အနေနဲ့တခြားလူတွေရဲ့နယ်မြေတွေကိုဖျက်လို့ဖျက်ဆီးလောက်တာတိမ့်ပိုက်လိုက်တာမျိုးတွေလုပ်ခဲ့တာမဟုတ်ပါဘူး။ကျွန်တော်တို့တိုင်းပြည်အတွက်ကျွန်တော်တို့မိသားစုတွေနဲ့ကျွန်တော်တို့ရဲ့မျိုးတွေရွာတွေကိုကာကွယ်ဖို့တက်ပွဲဝင်ခဲ့ကြတာပါ။
IS အကြမ်းဖက်သမားတွေကိုချေမှုန်းရင်းမှာအမေရိကန်ရဲ့မဟာမိတ်အဖြစ်ပူးပေါင်းတက်ခဲ့တဲ့ SDF တပ်ရဲ့တပ်မချုပ်မာဇူလမ်အဗဒီကလည်းအမေရိကန်တပ်တွေပြန်ရောက်ဖို့တမတ်ထရမ့်ရဲ့ဆုံးဖြတ်ချက်ဟာဆီးရီးယားမြောက်ပိုင်းကကတ်လူမျိုးစုတွေကိုတုတ်တင်မဲ့တူရကီအစိုးရကိုအားပေးအမြောက်ပြုရရောက်တယ်လို့ VOA ကတ်ဘာသာဌာနရဲ့တယ်လီဖုန်းနဲ့လုပ်တဲ့မေးမြန်းခါမှာဖြေကြားတော်ပါတယ်SDF တပ်ဖွဲ့ရဲ့အကြမ်းဖက်မှုတံပြန်ချေမှုန်းရေးတပ်ဖွဲ့တွေကိုတူရကီနိုင်ငံနယ်စပ်ဖက်ကိုဆစ်လွတ်ခရတဲ့အတွက်အမေရိကန်တပ်ဖွဲ့တွေပြန်ရုံလိုက်တာဟာ IS အစွန်းရောက်တဲ့အတွက်တော့အထောက်အကူဖြစ်လာစေတယ်လို့လည်းအပဒီကပြောပါတယ်။တစ်ချိန်တည်းမှာပဲတူရကီစစ်တပ်ကလည်းကတ်တပ်ခိုက်ရေးသမားတွေကိုတတ်ခိုက်ချေမှုန်းဖို့ဆီးရီးယားနယ်စပ်ကတူရဲ့တပ်အင်အားတွေကိုထပ်ပြီးတော့ဖြည့်တင်လိုက်ပါတယ်။ဆီးရီးယားကတ်တပ်ခိုက်ရေးသမားတွေဟာအကြမ်းဖက်အုပ်စုဖြစ်တဲ့အတွက်တူရကီနိုင်ငံအတွက်ချိန်ချမှုတစ်ခုဖြစ်တယ်လို့သမားရာဆစ်တယက်အာရဝန်ကပြောဆိုနေတာပါ။ကတ်တွင်နဲ့ SDF တပ်ဖွဲ့ဖက်ကတော့ဘလို့အကြမ်းဖက်ဝါဒမျိုးနဲ့မှပတ်သက်မှုမရှိကြောင်းညင်ဆိုထားပါတယ်။တိုက်ပွဲမှာဒဏ်ရာရခဲ့တဲ့အမတ်ကလည်းအခုလိုပြောပါတယ်
။ကာတနာအလာအရ်ဆူရီယာကကုလ်အရှ
မာဒီကိုကာကွယ်ဖို့တိုက်ခိုက်ခဲ့တယ်ဆိုတာစီးရီးယားမြောက်ပိုင်းကနေဒဏ်ရာရခဲ့တဲ့စစ်ပြန်တူအနေနဲ့ပြောရပါလိမ့်မယ်။ကိုမြေကိုရင်နဲ့ကိုလူမျိုးကိုကာကွယ်ဖို့ဘာမဆိုလုပ်ခဲ့ပါလဲ။တူရကီနိုင်ငံရဲ့တိုက်ခိုက်မှုတွေကိုရောစီးရီးယားနိုင်ငံတွေကိုဝင်ရောက်တိုက်ခတ်မဲ့ကိစ္စကိုပါကျွန်တော်တို့ရှုတ်ချပါတယ်။
ဆီးရီးယားနိုင်ငံထက်က IS အကြမ်းဖက်တွေကိုချုံမုံရေးအမေရိကန်ရဲ့ရည်မှန်းချက်တွေပြည့်မီသွားပြီဖြစ်တဲ့အတွက်အမေရိကန်တပ်တွေအင်ပြန်လာဖို့အချိန်တန်ပြီလို့သမ္မတထရမ့်ကပြောပါတယ်။သမ္မတရဲ့ဒီဆုံးဖြတ်ချက်အပေါ်ဝေဖန်မှုတွေထွက်ပေါ်လာရမှာဆီးရီးယားမှာ IS အကြမ်းဖက်သမားတွေရှိနေသေးတယ်လို့ဆိုရဲထရမ့်ရဲ့ Republican Party အမတ်တွေတောင်ပါဝင်ခဲ့ပါတယ်။တူရကီတို့ထိုးစစ်ဆင်တော့မယ့်အချိန်မှာပဲကတ်မဟာမိတ်တွေကိုအမေရိကန်ကအခုလိုဥပိ္ပခာပြုလိုက်တာဟာယုံကြည်စိတ်ချတဲ့မိတ်ဖက်တူအဖြစ်အမေရိကန်ရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့ဝေဖန်ရေးသမားတွေကသတိပေးကြပါတယ်။သမ္မတထရမ့်ကတော့တူရကီနိုင်ငံဟာအမေရိကန်ရဲ့ကြီးမားတဲ့ဂုဏ်တွယ်ဖက်နိုင်ငံဖြစ်တယ်လို့ပြောဆိုလိုက်တယ်လို့သမ္မတအာရိုဝန်ရှိလာတဲ့ဝါရှင်တန်ကိုအလဲပါလာရောက်လိမ့်မယ်လို့လည်းအင်ကာနေမှာပြောဆိုခဲ့ပါတယ်ရှင်
။နန်းလောင်ပါရှင်။ VOE ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုဝေဖန်ကြံပေးလို့ရတဲ့ VOE ကိုတေးသချင်းတောင်းလို့ရတဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်ရှင်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင်။
တူရကီနိုင်ငံထဲမှာရှိတဲ့ကတ်တပ်ဖွဲ့တွေကိုထိုးစစ်ဆင်မှုဆင်နှင်းရှင်တွေဖြစ်တဲ့အကြောင်းတူရကီစစ်တပ်တာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။အကြမ်းဖက်သမားတွေဖြစ်တတ်မှတ်ပြီးတူရကီနိုင်ငံကထိုးစစ်ဆင်မှုအချိန်ယူပြင်ဆင်ထားတဲ့ကတ်တပ်ဖွဲ့တွေကိုတော့အဲဆော့တွေကိုချေမှုန်းရမှာအဓိကမှာမဖြစ်အနောက်နိုင်ငံတွေကလက်ခံထားကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့လွှတ်တော်မှာလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကဖွဲ့စည်းဖို့ဥပဒေနဲ့မညီဘူးဆိုပြီးဒီလုံငန်းစင်မှာပေါ်ဝင်မှာမဟုတ်တဲ့အကြောင်းအင်ဂျီရောကအောက်လွှတ်တော်ကိုအကြောင်းကြားခဲ့ပါတယ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိသူတယောက်ဖြစ်တဲ့ဂျိုးဘိုင်ဒန်ပေါ်စုံစမ်းမှုသမ္မတထရမ့်ကယူကရိန်းသမ္မတကိုတိုက်တွန်းခဲ့တဲ့ကိစ္စဟာဥပဒေကိုချိုးဖောက်ရအောင်ရောက်အောက်လွှတ်တော်ကော်မတီမှာစုံစမ်းနေရကိုအင်ဂျီရောကတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်တရုတ်နိုင်ငံရှင်ကျန်းဒေသကလူနည်းစုဝေကမိုးစင်နေပေါ်ဖိနှိပ်မှုတွေနဲ့ထိသိမ်းမှုတွေအတွက်တာဝန်ရှိသူတွေဖြစ်ယူဆထားတဲ့တရုတ်ဆိုးအရာရှိတွေနဲ့ကွန်မြူနစ်ပါတီတာဝန်ရှိသူတွေကိုအမေရိကန်ပြည်ထောင်စုကပြည်ဝင်ဗီဇာပိတ်ပင်တာပါဝင်ကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။စီးနင်းမှာပါဝင်သူတွေနဲ့လုပ်ငန်းတွေအနေနဲ့အမေရိကန်ကုမ္ပဏီတွေဆီကအစ်မြင့်နည်းပညာစိတ်ပိုင်းတွေဝယ်ယူလို့ဆိုရင်လည်းအမေရိကန်ဆိုရရဲ့ခွင့်ပြုချက်မရဘဲဝယ်ဝင်မပေးဖို့ကန့်သတ်ခဲ့တာပါ။လစ်သီယမ်အိုင်ယွန်ပက်ထရီထွန်းခဲ့ကြတဲ့သိပ္ပံပညာရှင်3ယောက်ကို2019ခုနှစ်အတွက်ဓာတုပိဒါဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။အမေရိကန်ပညာရှင်ဂျွန်ဘီကွတ်တနက်ပြတိပညာရှင်အမ်စတန်လီဝတ်တမ်ဟန်ဂျပန်ပညာရှင်အကီရာယိုရှိနိုတို့ကိုဆုပေးဖို့သိပ္ပံဆိုင်ရာရယ်ဆွီဒစ်အကယ်ဒမီကဆုံးဖြတ်ခဲ့တဲ့အကြောင်းဒီကနေ့ပဲကြေညာခဲ့တာဖြစ်ပါတယ်
။တရင်ချင်းချင်းကိုကိုအောင်လွင်ပြောပြပေးခဲ့တာပါရှင်။ဒီကနေ့ညနေပိုင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Intel Set 17နဲ့ Mien Set 3ဂျူရူကိုကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VV နိုင်စဉ် TV အစီအစဉ်လေးကိုကြည့်ရှုနိုင်ပါတယ်ရှင်။ VV ကိုအပိနာဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington. From Washington, this is